Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အတမင်ကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဒီကနေ့စစ်ဆေးဖို့ရှိပေမဲ့အသက်တွေထွက်မဲ့သူမလာတာကြောင့်ယုံကြည်ထပ်ပေးလိုက်ပါတယ်မြန်မာစစ်ကောင်စီဟာနိုင်ငံတကာအကူအညီတွေမပေးနိုင်အောင်ပိတ်ဆို့နေကြောင်းလူခွင့်ရေးအဖွဲ့ကပြောပါတယ်မြန်မာအရေးအပါအဝင်ဒေတာရင်းကိစ္စရပ်တွေဆွေးနွေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့အာရှသုံးနိုင်ငံခီးဒီကနေ့စပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းအောင်သတင်းတွေကိုဥတမောင်သားနဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူမြန်မာနိုင်ငံမှာအတန်တိတ်တပိတ်ဆင်ရွက်လို့အကျဉ်းသား89ယောက်တိုက်ပိတ်ခံရပြီးတော့အဲ့ဒီတဲကတချို့ကိုထောင်အာဏာပိုင်တွေကရိုက်နှက်လို့ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတဲ့အခြေအနေဖြစ်နေပါတယ
်89ယောက်ထဲမှာရဲရဲတပ်မှမနေ့ကပါပါတယ်အဲ့ဒီတချင်းဆင်ပြီးတဲ့အချိန်မှာထောင်ပိုင်တွေဒူတိုင်းတွေလောက်ကြာပြီးရှိတယ်အဲ့ဒီချိန်မှာခေါင်းဆောင်ပြီးလည်းပေါ်ခိုင်းတယ်မပေါ်တဲ့အတွက်ကြောင့်မလို့ဒီ89ယောက်လုံးကိုစစ်တပ်တိုက်ဆင်သူပေါ်သွားတယ်
အမြင်ပေါ်လို့တဲ့ရှင်းတူပြပြခဲ့တာပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်အတန်တိတ်တပိတ်ဖြစ်ပြီးတဲ့နောက်မှာမန္တလေးဘက်မှာတော့လုံခြုံရေးကပိုပြီးတင်းကျပ်လာနေပါတယ်ရှမ်းပြည်မုံကိုမြို့တစ်ဝိုက်မှာတော့လေကြောင်းကပါတိုက်ပွဲတွေပြင်းထန်နေပါတယ်ရင်းမာပင်အနီးမှာတော့စစ်စီရေးကြောင်းဒေသခံ19,000ဝန်းကျင်ထွက်ပြေးတိမ်းရှောင်နေရပါတယ်ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးတမောင်တန်းတို့တင်ပြပေးကြပါလိမ့်မယ်ရှင်
နိုင်ငံတော်တမင်ကတော်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့တထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တာကြောင့်ယုံကြည်ထပ်ပေးလိုက်ပါတယ်။ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချိုးပေါက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာယုံကြည်ကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာယကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးတော်လာခွင့်မပြုခဲ့ဘူးလို့သိရပါတယ်ပြီးခဲ့တဲ့တပတ်ယုံကြည်မှာကလေးကတက်တဲ့အဖြစ်လာရောက်ဖို့အထူးတရားရုံးကဆင့်ခေါ်ထားပေမဲ့တက်ဆိုင်ရာအချင်းထောင်ရဲ့ထောင်ဆရာဝန်စေးစားအရထောင်အာဏာပိုင်ကခီးတော်ခွင့်မပြုခဲ့တာပါဒါကြောင့်နောက်တစ်ခေါက်ယုံကြည်နေမှာတော့သူ့ကိုဗီဒီယိုအွန်လိုင်းကတစ်ဆင့်မေးမြန်းကြားနာစစ်ဆေးဖို့တရားရုံးကအကြံပြုထားပါတယ်ဒေါန်ဆန်းစုကြည်အပေါ်အပတ်စဉ်တနင်္လာနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့သဘာဝဘေးအမှုဆက်သွယ်ရေးပုံမှန်အမှုပုတ်ကုံတွင်းကုံဥပဒေမှုတွေထဲမှာဆက်သွေးရင်းနဲ့ပုတ်ကုံတွင်းကုံအမှုကိုတော့ဒီတစ်ပတ်မှာနားထားပြီးနောက်လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြည့်အစုံအမိန့်ချဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်ဟာအမှုပေါင်းစနစ်မှုနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီအထက်ကအမှုနှမှုဖြစ်တဲ့သဘာဝဘေးအမှု905ခောက်ွယ်အမှုတို့နဲ့ပြီးခဲ့တဲ့ပတ်တုန်းကထောင်ဒဏ်2နှစ်စီစုစုပေါင်း6နှစ်ထောင်ဒဏ်အမိန့်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဥက္ကဋ္ဌရဲ့လူချင်းချင်းသာခွင့်အမိန့်အရ6နှစ်အစား2နှစ်သတ်မှတ်ပြီးတော့ထောင်မပူပဲလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲဆက်ရှိနေစေပါတယ်ဒေါန်ဆန်းစုကြည်ကိုစစ်အာဏာပိုင်တွေဘက်ကအာဂတိဆွဲချက်နောက်တမှုနဲ့အမှုပြင်နေတယ်လို့ရွက်ကောက်ပွဲကော်မရှင်ကလည်းတရားစွဲဆိုဖို့အမှုပြင်နေတာတွေရှိတာကြောင့်နောက်ထပ်ဆွဲဆိုအမှုတွေလည်းရင်ဆိုင်ရပွဲရှိနေပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူခွန်ရေးလေးလာစောင့်ကြည့်အဖွဲ့ Human Rights Watch HRW ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူနေတဲ့သူတွေစီအကူအညီတွေရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံရဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးတဲ့နယ်လို့လည်း HRW ကတိုက်တွန်းလိုက်ပါတယ်။ကန့်သက်ချက်အစ်စ်တွေကိုချမှတ်လိုက်တာကြောင့်နိုင်ငံတော်မှလူသားချင်းစာနာထောက်ထားမှုကပ်ဘေးကြီးကိုကြုံတွေ့နေရတယ်လို့ကြေညာချက်ကဆိုပါတယ်။အခုလိုစစ်ကောင်စီရဲ့ကန့်သက်ချက်တွေထဲမှာစစ်တပ်ကြောင့်ချမှတ်လိုက်ရတဲ့ဌာနဆိုင်ရာလိုအပ်ချက်ကန့်သက်ချက်တွေလည်းတူများလာနေတယ်လို့ကြေညာချက်ကပြောထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်တွေစီကိုကူညီတွေပေးနေတဲ့ NGO တွေသွားလာဖို့ခက်ခဲအောင်လှုပ်ဆောင်ထားတာတွေလည်းရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာကြေညာချက်တွေလုပ်နေတာထက်မကလှုပ်ဆောင်သင့်တယ်လို့လည်းလူခွန်ရေးစောင့်ကြည့်အဖွဲ့ကြီးကဆိုပါတယ်။စစ်ကောင်စီအပေါ်လက်နက်ပစ္စည်းရောင်းချနေတာတွေကိုပိတ်ပင်မှုစစ်တိုက်ပိုင်စီးပွားရေးလုပ်ငန်းကြီးတွေနဲ့စစ်ကောင်ဆောင်တွေပေါ်ပိတ်ဆို့အရေးယူဖို့လည်းတိုက်တွန်းလိုက်ပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထုကိုယ်စားလှယ်တော်မန်ဒရူးဟာ ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီကနေ့ဒီဇင်ဘာ17ရက်ကနေ19ရက်နေ့ထိတွားရောက်တွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုလူမျိုးတုံးတပ်ဖြတ်မှုဆန်ဆန်တိုက်ခိုက်ခဲ့တာကြောင့်ရိုဟင်ဂျာတသန်းလောက်ဟာအသက်ဆုံးပြီးမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရတယ်ဆိုတာကဘာကမမေ့သင့်ပါဘူး။ရိုဟင်ဂျာတွေဟာသူတို့အိမ်ကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လည်ကြတာပဲရှိပါတယ်လို့တော်မန်ဒရူးကပြောပါတယ်။လူခွင့်ရထူးကိုယ်စားလှယ်တော်မန်ဒူးဟာဘင်္ဂလားဒေ့ရှ်မြို့တော်ဒါကာကိုဥစွာရောက်ရှိမှဖြစ်ပြီးအဲ့ဒီကနေမှကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြာသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာရှန်ချာကျွန်းတို့ကိုတွားရောက်မှဖြစ်ပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေ၊ကုလသမဂ္ဂအရာရှိတွေ၊အရဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာပါ။သူခီးစဉ်အတွင်းတွေ့ရှိကြတာတွေကိုဒီဇင်ဘာလ19ရက်နေ့မှာတော်မန်ဒူးကဒါကာမြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းတွေ့ရှိရတဲ့အချက်တွေကိုလာမယ့်2022ခုနှစ်မတ်လမှာကုလသမဂ္ဂလူခွင့်ရေးကောင်စီကိုတွင်သွင်းမဲ့အစီရင်ခံစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရခင်ဗျာ
။အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတင်ထားတဲ့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုမှာပူးပေါင်းပါဝင်ကြောင်းကြေညာဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးကိုဗမာကမ်ပိန်း UK အဖွဲ့ဝင်များကတောင်းဆိုလိုက်ကြပါတယ်။နိုင်ငံရေးဝန်ကြီး List Trust ကိုအဖွဲ့ဝင်660ကဒီကနေ့စာပေးပို့လိုက်ကြတာပါ။ဒီကိနိုင်ငံရေးဝန်ကြီးဒိုမီနစ်ဂရပ်ကတော့အဲ့ဒီလိုပူးပေါင်းမှုညှင်းဆို့ခဲ့ပါတယ်။အဲ့ဒီအချက်ပြင်အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC မှာစစ်ကောင်စီကိုတင်ဖို့အတွက်လုံခြုံရေးကောင်စီမှာဒီနိုင်ငံကကမကဋ္ဌပြုအဆိုတင်သွင်းဖို့လည်းတိုက်တွန်းထားပါသေးတယ်။အဲ့ဒီအဆိုပေါ်မှာရုရှားတရုတ်တို့ကဗီဒီယိုအာနာသုံးနိုင်ပေမဲ့စစ်တပ်ဟာသူကျူးလွန်ခဲ့တဲ့ပြည်မှုတွေအတွက်တာဝန်ခံရမယ်ဆိုတာကိုမူအားဖြင့်ဒီနိုင်ငံကပြတ်တရရောက်လိမ့်မယ်လို့ဘာမကမ်ပိန်း UK အဖွဲ့ကယူဆထားပါတယ်။ဒီလိုတောင်းဆိုခဲ့တာကိုလည်းပြည်ထောင်စုကညှင်းဆို့ထားပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်နေတာတွေအပေါ်မှတ်တမ်းတင်နိုင်ရေးအတွက်ဒေသကလူခွင့်ရေးလှုပ်ရှားမှုအဖွဲ့အစည်းတွေကိုရမဝေထောက်ပံ့မှုလည်းဘာမကမ်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကိုတီးခြားလွတ်လပ်စွာစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ IIMM နဲ့မြန်မာဝန်ထမ်းအဖွဲ့တွေကိုတော့ပြည်ထောင်စုကရမဝေထောက်ပံ့နေပေမဲ့ဒေသကလူခွင့်ရေးအဖွဲ့တွေကိုတော့ထောက်ပံ့တာကနည်းပါးတော့လာပါတယ်။
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆီယနာတင်ထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဗစ် -19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်္ဂလန်မှာကျင်းပတဲ့ G7 နိုင်ငံရေးဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲကနေအာဆီယံဖွဲ့ဝင်သုံးနိုင်ငံကိုခီးဆက်တာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနိုင်ငံရေးဝန်ကြီးရက်နိုမာဆူဒီရိုနဲ့ဒီကနေ့တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုရှိမရှိအတိအကျမသိရသေးပါဘူး။ဒီဇင်ဘာလ17ရက်ကနေ12ရက်နေ့ထိဗြိတိန်နိုင်ငံလီဗာပူးမြို့မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီကထောင်ဒဏ်၄နှစ်ပြစ်ဒဏ်ချမှတ်လိုက်တာအပါအဝင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်မိကြောင်းအင်ရှင်ဗြိတိရှားနိုင်ငံရဲ့ဝန်ကြီးအလစ်ဇဘက်ထရတ်ကအဖွဲ့ကိုစားကြေညာချက်ထုတ်ပြန်ခဲ့ပြီးအာဆီယံရဲ့အခြေခံမူပေါင်း၅ချက်ကိုထောက်ခံကြောင်းဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြေးရေးအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့လက်ရှိပြည်ပခါကိုငြင်းငြမ်းတဲ့နည်းနဲ့ဖြည့်ဆည်းရေးတို့အတွက်ပါထည့်သွင်းတောင်းဆိုထားပါတယ်။ G7 နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေပြုလုပ်တဲ့စီးပွားပွဲကိုတော့မြန်မာစစ်ကောင်စီကိုဖိတ်ကြားခြင်းမရှိပါဘူး။သမ္မတဘိုင်ဒန်အဆိုရကလွတ်လပ်ပွင့်လင်းတဲ့အာရှဒေသဖြစ်ပေါ်လာရေးဆိုတဲ့အာရှတိုက်ရဲ့အချက်အချာကြောင့်မှုကိုအခြေခံတဲ့မဟာဗျူဟာချဆောင်ရွက်နေတာမှာရှေ့တောင်အာရှတိုက်အတွင်းမှာရှိတဲ့အာဆီယံအဖွဲ့ဟာရည်ပါတဲ့အခန့်ကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့စစ်ရေးတည်ဆောက်နေမှုကိုတံပြန်ဆောင်ရွက်ဖို့ဒီဗျူဟာကိုအမေရိကန်ကချမှတ်ဆောင်ရွက်လာတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာမနက်ဖြန်အင်္ဂါနေ့မှာတော့မလေးရှားနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဗုဒ္ဓနေမှာထပ်နိုင်ငံကိုပြန်သွားရောက်မှာဖြစ်ပြီးကြာသပတေးနေ့မှာအမေရိကန်ကိုပြန်လာမှာဖြစ်ပါတယ်ခင်ဗျာ။
လူခွေရေချိုးဖောက်မှုတွေနဲ့ဆက်ဆက်ပြီးလူပုဂ္ဂိုလ်တွေနဲ့လူဖွဲ့စည်းတွေပေါ်ပိတ်ဆို့အရေးယူလိုက်တာအပေါ်ပြန်လည်တုံ့ပြန်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ ကျွန်တော်တို့ရဲ့အချုပ်ချာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကျိုးစီးပွားတွေကိုကာကွယ်ရမှာတရုတ်စုဟာမရင်းမြိုင်ပန်းဖြိုင်လှုပ်ဆောင်သွားမယ်ဆိုတာကိုအမေရိကန်ကိုကျွန်တော်တို့ကပြောလိုက်ပါတယ်။အကြမ်းဖက်မှုအကြမ်းဖက်ဝါဒခွဲထွက်ရေးနဲ့ဘာသာရေးအစိုးရအင်အားစုတွေကိုတိုက်ခတ်ရမှာကျွန်တော်တို့ရဲ့ပန်းဖြတ်ချက်ကမတွေ့ဝေမရင်းမြိုင်ပါဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်ဘင်းကပြောသွားခဲ့တာပါ။ရှင်ကျန်းဓမ္မမုတ်တရုတ်ရဲ့ပြည်တွင်းရဲ့ကိစ္စတွေကိုပြင်ပကဝင်ရောက်ဆွတ်ဖက်ဓမ္မသမ ्या ကိုလည်းစန့်ကျင်မယ်လို့ပြောကြားသွားပြီးအဲ့ဒီလိုအရေးယူထားတာကိုပြန်လည်ယုံသိမ်းဖို့လည်းအမေရိကန်ကိုတရုတ်ကတိုက်တွန်းလိုက်ပါတယ်။တရုတ်ရောကိုရီးယားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိကြတဲ့ပုံကိုယ်တွေနဲ့အဖွဲ့အစည်းတွေပေါ်လူခွေရေးချုပ်ဖောက်မှုတွေနဲ့ဆက်ဆက်ပြီးဒီဇင်ဘာလ10ရက်နေ့ကအမေရိကန်ကအရေးယူခဲ့တာပါ။ထပ်မံအရေးယူလိုက်တဲ့စီရင်မှာမြန်မာနိုင်ငံကစစ်ကောင်စီရဲ့ပဲခူးမန္တလေးကချင်နဲ့ကရင်ပြည်နယ်ဝန်ကြီးချုပ်တွေအပြင်စစ်မှုထမ်းအများအဖွဲ့ကာကွယ်ရေးပစ္စည်းများထုတ်လို့ရဌာနနဲ့စစ်ထောက်ချုပ်ရုံးတို့လည်းပါဝင်ကြပါတယ်။
တောင်အာဖရိကသမ္မတဆီရီရာမာဖိုဆာမှာကိုဗစ် -19 ရောဂါပိုးကူးစက်နေတာတင်းနှင်းငွေတွေကစမ်းသပ်တွေ့ရှိခဲ့ကြောင်းနဲ့ရောဂါလက္ခဏာဟာမပြင်းထန်ကြောင်းသမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။အသက်69နှစ်အရွယ်သမ္မတဟာကွယ်လွန်သူတောင်အာဖရိကဒုသမ္မတဟောင်း FWD Club ကိုဂုဏ်ပြုတဲ့ကိတ်တောင်းမြို့ကအခမ်းအနားကအပြန်တင်းနှင်းငွေတွေမှာပဲနေမကောင်းဖြစ်လာခဲ့ကြောင်းသမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်။တောင်အာဖရိကနိုင်ငံမှာလူနည်းစုလူပြည်အစိုးရရဲ့အသားရောင်ခွဲခြားအုပ်ချုပ်မှုအဆုံးသတ်ရေးအဓိကဥဆောင်ဆွေးနွေးခဲ့သူ FWD Club အတွေ့အောက်မွေပွဲအခမ်းအနားမှာသမ္မတရာမာဖိုဆာတက်ရောက်ဂုဏ်ပြုစကားပြောကြားခဲ့တာပါ။ကာကွယ်ဆေးအပြည့်အဝထုတ်တာဖြစ်တဲ့သမ္မတဟာကိတ်တောင်းမြို့မှာတရားခွဲနေထိုင်ပြီးသမ္မတရဲ့တာဝန်တွေကိုတော့ဒုသမ္မတဒေးဗစ်မဘူးဇာကိုရှစ်သတင်းပတ်အထိလွှဲပြောင်းတာဝန်ပေးထားတယ်လို့သမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။လစ်ဆန်နမောင်းတန်ခလာရတဲ့အမေရိကန်နိုင်ငံကင်တက်ကီပြည်တယ်ကိုသမ္မတကရေးပေါ်ဘေးအန္တရာယ်ခြေနေဖြစ်စနေနေ့ကကြေညာလိုက်ပြီးကင်တက်ကီပြည်တခြားပြည်နယ်တွေကိုလည်းလိုအပ်တာမှန်သမျှကူညီဖို့ဖက်ဒရယ်အစိုးရကနီလန်ရှာမယ်လို့သမ္မတဘိုင်ဒန်ကစနေနေ့ကခရီးကဝေးပြုလိုက်ပါတယ်။မူလကရာကျော်နိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့တေဆုံးသူအနည်းဆုံး50တော့ရှိနိုင်ကြောင်းပြည်내အုပ်ချုပ်ရေးမှုကပြောင်းလဲခန့်မှန်းခဲ့ပါတယ်။တခြားပြည်내၄ခုဖြစ်ကြတဲ့ Illinois, Tennessee, Arkansas နဲ့ Missouri ပြည်내တွေမှာလည်းအနည်းဆုံးတေဆုံးသူ14ယောက်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။လေဆင်နှာမောင်းတန်ခံရဆုံးကတော့ Kentucky ပြည်내က Mayfield မြို့ပါ။လူဦးရေ1000ရှိတဲ့တစ်မြို့လုံးလောက်နီးနီးပျက်စီးသွားခဲ့ပါတယ်။ရာသီဥတုအပြောင်းအလဲကြောင့်ကမ္ဘာကြီးပူနွေးလာတဲ့အတွက်ပုံတိုင်းပင်ပကြခဏဖြစ်ပေါ်ပြီးတဘာဝဘေးအန္တရာယ်တွေနဲ့ကြုံရရနိုင်မယ်လို့သိပ္ပံပညာရှင်တွေကတော့သတိပေးထားကြပါတယ
်ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ဒီဇင်မာလ10ရက်နေ့တုန်းကတနိုင်ငံလုံးအတန်တိတ်တပိတ်မှာအချင်းအောင်အတွင်းကနေပါဝင်ဆင်နွှဲခဲ့တဲ့အတွက်တိုက်ပိတ်အရေးယူခံထားရတဲ့အချင်းသားက89ဦးရှိပါတယ်။အဲ့ဒီထဲကတချို့ဟာတော့ထောင်အာဏာပိုင်တွေရဲ့ရိုင်းနှံမှုကြောင့်ဒဏ်ရာတွေပြင်းပြင်းထန်ထန်ရထားတယ်လို့သူတို့ရဲ့ရှေ့နေတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
အင်းစိတ်ထောင်ရဲ့တည်သံဆောင်မှာထင်းသိမ်းထားတဲ့ချင်းသား89ယောက်ဟာဒဇင်မာလ10ရက်နေ့ညနေ3နာရီမှာအာနာရှင်ကြာဆုံးပါစီဆိုတဲ့သတင်းတစ်ပုဒ်ကိုတံပြင်းတည်ဆူခဲ့တာကြောင့်အခုလိုအေးအေးယူခံရတာလို့သိရပါရတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ထောင်အာနာဝိဒီဘက်ကသူတို့အားလုံးကိုဒီနေ့အထိတိုက်ပိတ်ထားပြီးတော့တချို့ကတော့ရိုက်နှက်ခံထားတဲ့အတွက်ဒဏ်ရာပြင်းထန်ရတဲ့ကြောင်းထောင်နှင်းတရားရုံးတွေကိုတောရောက်ခွင့်ရတဲ့ရှင်းနေတချို့ကပြောပါရတယ်။လူညိုရေးနဲ့အမှုကြောင်းအခြေအနေတွေကြောင့်နာမည်မဖော်လို့တဲ့ဥပဒေအကျိုးဆောင်ရှင်းနေတူကတော့ရိုက်နှက်ခံရတဲ့အခြေအနေကို view ကိုအခုလိုပြောပြပါရတယ
်။89ရောက်တဲ့မှာအရေးကမန်နေဂျာကြီးပါပါတယ်အဲ့ဒီတဲ့ဆင်ပြေတဲ့မှာဆောင်းပိုင်းကြီးဒူရိုင်းကိုလောက်ကြပြီးရှိတယ်။အဲ့ဒီဒီမှာခေါင်းဆောင်ပြီးလို့ပေါ်ခိုင်းတယ်။မပေါ်တဲ့အတွက်ကြောင့်မို့ဒီ89လောင်းလုံးကြီးစစ်တပ်ဆိုင်ကိုသူခေါ်သွားတယ်။အဲ့ဒါနှစ်လောင်းနှစ်လောင်းလက်ထိုက်ခဲ့ပြီးတော့အနောက်ကနေပြီးတော့အဲဝင်းနဲ့အထိတ်လောက်ရှိနေအားကစားဝင်နေအဲရိုက်ပြီးခေါ်သွားတယ်။ဟိုတလန်းလုံးလိုက်ပြီးတော့မင်းလားပေါင်းမင်းလားပေါ့ဒီကြောပြီးလိုက်တာပေါ့နော်ဆဲရရောလိုက်တာရော
ဒီ89ယောက်ထဲမှာအကုန်လုံးရိုက်ခံရတာဖြစ်ပြီးတော့တချို့ကတော့ဒဏ်ပြင်းပြင်းထန်ထန်ရတယ်လို့ဆိုပါတယ်သူကစေကူတာမှုလဲလက်ရှိအထိတရားစီစဉ်ပေးထားတာမတွေ့ရတဲ့အကြောင်းလဲရှိနေတာအခုလို့ပြောပါတယ
်။ဒါပေမဲ့လက်နက်မှာပါလိပါလဲဆိုတော့သူတို့ကိုင်းကြထုတ်ပါလေ။ကော်ကြောင်းလေ။ဟိုရေးဆုပ်တဲ့ဒီမှာလေးတက်ထားရပါလေ။ဒီရန်ဆက်တဲ့အဲ့ဒီဂျိုးရဲ့အုံမျိုးနဲ့သူတို့ကြောက်ချင်းမှာတစ်ခုစီတိုင်းမှာလို့အားမျိုးနဲ့အရောက်ခံရတယ်။တိုက်ခံတော့ဆရာကြီးကအဲ့ဒီလမ်းတစ်ချောင်းမှာအဲ့ဒီမင်းကြီးရဲ့ဟိုကြောက်ချောက်ကိုကြောက်ချောက်ဟာဖြစ်တဲ့ကြောင်းအဲ့ဒီမှာဒီလက်သွားတယ်ရှိတယ်။ဂျိုးလဲသွားတယ်မှုန်ရောက်ရှိတယ်။မားဆွဲသွားတယ်ဒီရောက်ရှိတယ်ပေါ့။အဲဒီခါတော့မလုပ်ဘူးနဲ့ပြည်စမောက်ရဲ့ဒီတရားကိုကြည့်လိုက်တဲ့အချိန်မှာ တော်တော်ကြီးတွေ့ရတယ်ကျွန်တော်ကလည်းသူ့လင်းနေကြတာပေါ့အားသာဆောင်ရပြီးတက်လဲမှာတော်တော်စောင့်ကြည့်ရတယ်
ဒါပြစ်ထန်တဲ့သူတချို့ကိုပြင်ပဆေးုံမှာလူညုံရေးအပြည့်နဲ့စောင့်ကြပြီးတော့ဆေးကုသပေးတယ်လို့လည်းအချင်းအောင်သူနာပြုတွေနဲ့နှီးဆက်တဲ့မိသားစုက view ကိုပြောပါတယ်။ဒါပေမဲ့ view ကဒီကိစ္စကိုတိကျအတည်ပြုလို့တော့မရသေးပါဘူး။အချင်းသားတူရဲ့ဖခင်ကတော့သူတိထားတာကိုအခုလိုပြောပါတယ
်။ပြစ်ထန်မှုရင်ပြောတဲ့စကားအရာတော့ဟိုဘယ်လိုပုံမှာအဲ့ဒါကစင်းကြီးတွေအနက်စမတွေရတဲ့ဒီဆေးုံကိုဆေးုံတိုင်းမှာလိုက်ပြီးတော့သူစောင့်ပေးနေရတယ်ဆိုတော့ဆေးုံကျန်တဲ့လူဆေးုံဆေးုံတွေရောက်တယ်လို့ပြောတယ်။မိသားရဲ့လားဒီလိုလောက်ဆုံးလို့လောက်လေပါလေအဲ့ဒါကဒီ7ရက်လေးလောက်ကပို့တယ်လို့ပြောတာရိုက်ပုတ်ခံလို့ပေါ်တာရဲ့ဒီလေး
ဂျူလိုင်လ23ရက်နေ့ကလည်းအလားတူဆန္ဒပြမှုမျိုးအင်းစင်ထောင်ထဲမှာဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကရိုက်နှက်တာတွေမလုပ်ခဲ့ဘူးလို့အချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးချမ်းကြီးကျော်ကပြောခဲ့ပါတယ်။အဲ့ဒီတော့ကလည်းအပြူဆိုင်ရာချက်ချင်းဒီဖွဲ့ ICRC ကအင်းစင်ထောင်တွင်ဆန္ဒပြပွဲကိုသူတို့အနီးကပ်စောင့်ကြည့်နေတယ်လို့နောက်တနေ့မှကြေညာချက်ထုတ်ခဲ့ပူပါတယ်ခင်ဗျာ။
အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်ပါဝင်ဆင်နွဲခံရတဲ့ဒီအကျဉ်းသားတချို့ပြင်းပြင်းထန်ထန်ရိုက်နှက်ခံရတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အတန်တိတ်တပိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒီဇင်ဘာလ12ရက်နေ့ကမန္တလေးမြို့မှာသူနာပြူဆီယာမနဲ့ခင်မွန်းဖြစ်သူတို့ပြစ်ဒတ်ခံရတာအပါအဝင်ရက်ကွက်အုပ်ချုပ်ရေးမှုတဦးနဲ့ကပ္ပီယာတဦးတို့ပြစ်ခတ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဒီကိစ္စကသူတို့လက်ချက်လုံးဝမဟုတ်ဘူးလို့ညင်းဆိုပါရယ်မန္တလေးမြို့မှာတော့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းရက်တွေကနေစလို့လုံခြုံရေးပို့ပြီးတော့မှတင်းကျပ်စစ်ဆေးမှုတွေရှိလာပြီးပြစ်ခတ်မှုတွေကလည်းပိုများလာတယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်ဒီဇင်ဘာ12ရက်တနင်္ဂနွေနေ့ကမန္တလေးမြို့62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်းကျပ်ရေးဆေးရုံအနီးမှာသူနာပြုတ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ပြစ်ဒတ်ခံရမှုအောင်ပလဲရက်ွက်အတွင်းကပ္ပရတူပြစ်ဒတ်ခံရမှုပြည်ကြီးတကုံမျိုးနဲ့စားရက်ွက်ကအုပ်ချုပ်ရေးမှုတူပြစ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစာထုတ်ပြန်ချက်အနေနဲ့ရောဗီဒီယိုသက်တင်နဲ့ပါထုတ်ပြန်ပါတယ်အဲ့ဒီဒီဇင်ဘာ12ရက်နေ့ညမှာပဲပြစ်ခတ်မှုတွေလုပ်ခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကတူကိုညနေ6နာရီခွဲဝန်းကျင်မှာဖမ်းဆီးရခဲ့မိပြီးတော့သူ့ရဲ့ထွက်ဆိုချက်တွေအရပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးရမှာပြန်လည်ခုခံတာကြောင့်ရှစ်ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးဟာစစ်ကောင်စီတပ်တွေကတပ်ဆွဲထားတဲ့နေရာဖြစ်တဲ့အတွက်လုံခြုံရေးအလွတ်ငုံတင်ကျပ်တဲ့နေရာဖြစ်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီလိုပြစ်ခတ်မှုတွေကိုလုပ်နိုင်တဲ့အခြေအနေမဟုတ်ဘူးလို့ဒေသခံတချို့ကယူဆပါတယ်ဖန်စီခံရမှုတွေရှိခဲ့တဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်ဖွဲ့ကတော့ဒီလောက်ကြံမှုတွေကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့မင်းညာဆိုကျွန်တော်ဒီတပ်ပြည်ဖွဲ့ကဟို9ရောက်ဖန်ခံရတယ်ဗျ9ရောက်ဖန်ခံမှာကျွန်တော်3ဦးကြာဆုံးထားတဲ့အနေအထားမှာကျွန်တော်တို့တင်းရရှိတယ်ပေါ့နော်အဲ့မှာသူကဒီတပ်ပြည်ဖွဲ့ကလည်းမနေ့တင်းမှာဆိုဒီကပ္ပိယရဲ့ရက်ွက်အုပ်ချုပ်ရေးမှုရဲ့ဒီခုနကဆရာမမြန်မာနေရာတက်တဲ့ဆိုပြီးတော့ဒီထုတ်ပြန်တာကတော့လုံးဝကိုမဟုတ်ပါဘူးလုံးဝလုံးဝကိုညင်းဆိုပါ
ဒီကနေ့မနက်အစောပိုင်းကလည်းမန္တလေးမြို့38လမ်းအခွန်လူစေးမှာဈေးလာဝဲတဲ့အရပ်ဘုအမျိုးသား2ဦးပြစ်ခတ်ခံခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။ပြစ်ခတ်တဲ့ဘာမှလက်ရှိအာနာဘိန်းစစ်ကောင်စီရဲ့အပိုင်းခွင့်တွေကတွားလို့လာလို့ရတဲ့နေရာမျိုးတွေဒေကူတဲ့နေရာမျိုးတွေဆိုတော့သူတို့အဲ့မှာလာပြီးတော့အနာခဏဝဲဝဲလူလဲကြားပြရတယ်လို့အစားရင်းကလည်းကျွန်တော်တို့မြင်နေရတာပေါ့။ဒီပေါ်မှာပြန်တော့ရင်ဒီစောင့်ရသွားတဲ့လူတို့ကျွန်တော်တို့အဲ့လိုပဲမြင်နေတာခင်ဗျာ။
မန္တလေးမြို့မှာဒီဇင်ဘာလ10ရက်တိတ်ဆိတ်ခြင်းတပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်တနေ့ကဆက်လို့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေကြပြီးပြစ်ခတ်မှုတွေလည်းရက်ဆက်ဆိုးသလိုရှိနေတယ်လို့မန္တလေးဒေသခံတို့ကအခုလိုပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တပိတ်ပိတ်ပြီးကြရပြန်ပြန်မန္တလေးမှာအရှိနောက်တောင်ယောက်ကအစစ်အစစ်ပြန်ပြောနေအပိဆိုးတွေကတော်များတယ်။ဘလို့ဒီများလဲဆိုရင်ဒီအပိညာသွားတဲ့လူတွေတော့သူစားပြီးဆစ်နေကြဟာကြီး။အဲ့တော့ဘယ်တော့တော့ကိုတော်တော်လေးအန်တွေများတယ်။ဟိုများမှာပေါက်ကြလိုက်ဒီနားမှာဟိုစနတ်နဲ့ပြစ်လိုက်နဲ့။ညာတဲ့စီစီဆိုရင်တော့လုံခြုံမှုမရှိဘူး။ဟုတ်ဒီတရင်းနေနေဆိုစနတ်ကလည်းတင်းမှုဒီနိုင်ငံတကာတရင်းနေဟိုမှာဝင်ပြီးဒါမျိုးကြည့်နေရတယ်ပြည်နေတော့သူတို့ကအ ਨੇ ဆုံးတစ်ခါလဲမငင်းရောက်ယူကြိုက်သေးတာ။အဲ့တော့ကျွန်တော်တို့ကအပြင်ထွက်လဲဆိုကြလုံးလုံးစံကြေးဆိုရင်တော့စံကြေးပုတ်ပန်တာပေါ့ဟောအဲထဲမှာပါပါလဲပေါ့သူကိုကြည့်တယ်အင်းကြီးကိုချုပ်ခိုင်းတယ်ပြီးတော့ဒီကျွန်တော်တို့ဓာတ်တွေကိုဆွဲကြည့်နိုင်တယ်ပေါ့ဒီဓာတ်တူးတွေရှိတာပေါ့အဲဓာတ်တူးထဲမှာအဲ့နေဘူးဒေါ်လာကြီးဆိုဘောင်ဆန်းစုကြည့်ပုံတွေတွေ့ရင်တော့အဲ့ဒါအနည်းဆုံးတော့အဲ့ဒါနာရီတာမှတ်တော့တယ်
မန္တလေးမြို့မှာအခုလိုတင်းကြပ်မှုတွေကြားမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လက်တပြက်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်တွေကကားနဲ့တိုက်ပြီးဖမ်းဆီးတာအပြင်ဆိုင်ကယ်စီးသူတွေကိုရှက်မပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။
အတန်တိတ်တဲ့ဘိတ်နောက်ပိုင်းမန္တလေးဘက်ကလုံခြုံရေးအခြေအနေနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲသတင်းတွေဘက်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေကပိုပြီးတော့ပြင်းထန်လာနေပါတယ်။ဒီကနေ့မနက်ပိုင်းမှာတော့မုံကိုမြို့အနီးနဲ့ဖောင်းဆိုင်ဘက်မှာပါလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာတော့မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီတို့ကြားတွေ့ဆုံမှုတွေရှိနေတယ်လို့လည်းသိရပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်ဒေသဘက်ကတိုက်ပွဲအခြေအနေကိုငင်းချမ်းပြောပြပေးပါရှင်
။ပြီးခဲ့တဲ့အပတ်ကမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်လာတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ဒီဇင်ဘာလ10ရက်နေ့မှာမုံကိုနယ်ဖောင်းဆိုင်ဒေသဘက်တွေမှာတိုက်ပွဲတွေပိုပြီးပြင်းထန်ခဲ့တာပါ။အဲ့ဒီတိုက်ပွဲတွေဟာဒီကနေ့မှလည်းပြင်းထန်နေသေးရှိကြောင်းမွန်ဂိုဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်။အခုကမွန်ဂိုတို့မျိုးလုံးတက်နေဖြစ်နေရပါတော့။သူကလည်းနေကြီးတဲ့စက်တိုက်တို့ကမုန်းချင်းလို့ကတော့စက်တိုက်ကြနေရမပြတ်ဘူးပေါ့ဗျာရှင်ပေါ့။အခုတော့လင်းနေလားပြင်းနေတာပဲ။လင်းနေလားပြတာတော့စနေနေ့ခွဲလာပါတော့ဟော။ဆုံးစင်မှန်ရန်ပေါ့တော့အဲ့ဒီပါ။အဲ့ဒါကဒေတာကြီးခွဲလာ9နိုင်နေစပြတာပေါ့တော့ဟော။ဒီမုန်ကအနည်းတော့တော့စနေနေ့တချို့တော့ပါတန်ကြတော့ဘုနော်ဟောလက်နဲ့ကြီးတော့တနေ့ပြောကြတယ
်ဖောင်းဆိုင်ကြီးရွာအနီးကဒေသခံတို့ကလည်းဒီနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ
်ပြင်းထန်ဖြစ်နေတော့မင်းရံကိုပေါင်းမှုရဲ့ဖောင်းဆိုင်နဲ့ဒီပြင်းနေစပ်ဖြစ်တယ်အခုထိပဲကုလဲဝါမြောက်နေတော့ဘုပြင်းမကြတော့မိုးလင်းတော့စပ်ဖြစ်တော့လေဒီနေ့လည်းဟောလေရင်တက်လာတာပဲအဲ့လိုလေရင်နဲ့လာပြတာလည်းအဲ့လိုပါဟုတ်တယ်လေနော်လာဒီဝါဒီပဲပါမိုင်းကောင်းဝေဒင်းကရဲ့အစမလာပြည်တယ်နဲ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကမုံကိုဖောင်းဆိုင်ဒေသတိုက်ပွဲသတင်းနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒီနေ့ပါတော့၁၀ရက်နေ့မှာပန်လုံဘက်မှာမုံကိုပဲပေါ့နော်ပန်လုံဘက်မှာကျွန်တော်ဖြစ်ခဲ့တာရှိတယ်ပန်လုံစခန်းရဲ့ရှေ့မြောက်ဝန်မီတာ1500လောက်ပါ MND 30လောက်နဲ့ကျွန်တော်ဖြစ်ပွားခဲ့တာရှိတယ်အဲ့ဒီဒီနေ့ပါတော့၁၀ရက်နေ့မနေ့6နာရီမှာဖောင်းဆိုင်နိုင်ရန်ရွာနီးမှာဖြစ်ခဲ့တာရှိတယ်။ဒီအဲ့ဆယ်ရက်နေ့မှာမကျင်းဖြစ်ခဲ့တယ်။ဒီဇင်ဘာလ17ရက်နေ့မှာမရှိဘူး။12ရက်နေ့မှာမရှိဘူး။ဟောဖရပါပဲဗ
ျ။ MNDA ကိုကန့်တက်ဖွဲ့ကဒီဇင်ဘာလ10ရက်နေ့တရက်ထဲတိုက်ပွဲကြီး၄ချိန်ထပ်မံဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်ခဲ့ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းကိုကန့်တက်က6ဦးဒဏ်ရာရပြီး2ဦးသေဆုံးကြောင်းသတင်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီအားတရုတ်နယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဒီလလယ်လောက်မှာမိုင်းလားမြို့မှာတွေ့ဆုံဖို့ရှိကြောင်းလည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီဇင်ဘာလလယ်လောက်မှာမိုင်းလားမှာရောက်ပိုင်းမှာရှိတဲ့ EU အဖွဲ့တွေနဲ့ကျွန်တော်ညီညာရေးညီနိုင်ဆွေးနွေးရေးကော်မတီနဲ့တွေ့ဆုံဖို့ရှိပါတယ်။အဓိကတော့2021ဖေဖော်ဝါရီလ12ရက်နေ့က85နှစ်မြောက်အဲ့ဒီတီတောင်လူကြီးဖြစ်တဲ့အတွက်နိုင်ငံတော်ဝန်ကြီးချုပ်အနေနဲ့လည်းညီညာရေးလုပ်ငန်းစဉ်များတိုးချဲ့ဆောင်ရွက်ဖို့အတွက်ဘဝရချမှတ်ထားတာရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ညီညာရေးလုပ်ငန်းစဉ်တွေတိုးမြင့်နိုင်ရေးအခြေခံကြကြဆွေးနွေးပွားနိုင်ပါလိမ့်မယ်ဗျာ
။ KIA ကချင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဒီတွေးဆောင်ရင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ်။
အဲ့ဒါကတော့ကျွန်တော်ကဒီဘာမှမကြားဘူးခင်ဗျာကျွန်တော်တို့အခုကော်မတီကလည်းအဲ့ဒါလက်ပတ်ပြတ်တော့ညွန်ကြားတာလည်းကျွန်တော်စီမဘာမှမရှိပါဘူးခင်ဗျာကျွန်တော်ကညွန်ကြားတာမရှိတာနေမှာပါနော်ကျွန်တော်ကတော့ဘာမှမကြားရဘူ
း PSLF DNLA ခေါ်တောင်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကတော့သူလည်းမကြားသေးရသေးကြောင်းပြောဆိုပြီး NDAA မိုင်းလာတပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်ကတော့တွဲဆုံဆွေးနွေးမယ်ဆိုတာကြားသိရပေမဲ့အသေးစိတ်မသိကြောင်းပြောပါရယ်တရုတ်မြန်မာနယ်စပ်ဒေသမှာ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ SSA ရှမ်းတပ်မတော်မြောက်ပိုင်း MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့ TNLA တောင်းပလောင်နဲ့ AA ရခိုင်လက်နက်ကိုင်စတဲ့တပ်ဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ကိုပူးပေါင်းဖွဲ့စည်းထားတာပါအဲ့ဒီအဖွဲ့ခုနှစ်ဖွဲ့ဟာ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာမရှိသေးပါဘူးလောလောဆယ်မှာတော့ကချင် KIA လက်နက်ကင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်မုံကိုမြို့တော်ဝိုက်လေကြောင်းကပါတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းရင်းမာပင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ဒီဇင်ဘာလ13ရက်နေ့မနက်အစောပိုင်းတုန်းကသခိုင်းတိုင်းရင်းမာပင်မြို့နယ်ငမောင်းကျေးရွာအနီးမှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသတွင်းစစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုကြောင့်ခံမှန်းချေဒေသခံပြည်သူ 19,000 ပတ်ဝန်းကျင်လောက်အိုးရင်ဆုံခွာပြီးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်ရင်းမာပင်ဒေသတွင်းစစ်သည်တွင်နဲ့ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့လာတာမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒီဇင်ဘာလ23ရက်မနေ့အစောပိုင်းတုန်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းချေးရွာနာမှာတန်ချက်ကာကားနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အဲ့ဒီနေရာမှာပဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါထိခိုက်ဒဏ်ရာရမှုတချို့ရှိတယ်လို့ရင်းမာပင် PDF တာဝန်ရှိသူတူကပြောပါတယ
်တနက်ကကားတွေရယ်သူတို့စီးရကားတွေရယ်ရင်းမာပင်ရဲ့တောင်ပဲမမောင်းကြွာနမ်းမှာကျွန်တော်တို့ပိုင်းဆွဲစားချက်ဆက်တယ်ပေါ့နော်ဒီမိုင်းနဲ့တိုက်ခိုက်တဲ့ခါမှာသူတို့ဒီစီးတာတဲ့အချိန်နှန်းပေါ့နော်တချို့ထိခိုက်ပျက်စီးတာရှိတယ်နောက်တစ်ခုအဲ့ရင်းပေါ်မှာပါတဲ့ကျွန်တော်စစ်ကောင်စီတကားတွေပေါ့နော်ထိခိုက်ဒဏ်ရာချဆုံးတာရှိပါတယ်အဲ့မှာဒီကနှစ်ခုပေါ့နော်အဲ့ဒီကားလမ်းပေါ်မှာမိုင်းဆွဲခဲ့တဲ့အပြင်ပေါ့နော်ကျွန်တော်စစ်ကောင်စီခြံကျဲပြီးတော့တက်လာတာပေါ့ဗျာဒီကုန်းနေရာကင်းနေရာတက်လာဒီကုန်းနေရာကင်းနေရာမှာလည်းကျွန်တော်မိုင်းနေရှိတယ်အဲ့မိုင်းနေကျွန်တော်တို့တိုက်ခိုက်နိုင်ခဲ့တယ်ပေါ့နော်တိုက်ခိုက်ပြီးနောက်ပိုင်းတစ်ချိန်ထဲမှာပဲအကြံထဲမှာအဲ့မမောင်းနှံခွဲမှာခိလိတိုက်ပွဲအနေနဲ့ရှိခဲ့
ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးဒေသတွင်းမှာတော့စစ်ကောင်စီတပ်တွေစစ်ဆင်သွားလာလှုပ်ရှားမှုတွေရှိနေပြီးကျေးရွာတွေကိုလည်းဝင်ရောက်ဝင်နောက်ရှာဖွေနေတာကြောင့်ကျေးရွာသားတွေအိုးအိမ်ဆုံးခွာတိမ်းရှောင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပြပါဗျာ။ကား
ကြီးနဲ့အလေကြလာလှုပ်ရှားတယ်။အများကြီးတော့ကြီးကြီးတွေသွားလာလှုပ်ရှားတဲ့အခါကျလို့ရှိရင်လိုပြီးတော့အမေများလို့ဒီကမှာမပြောင်းလဲပေါ့ဒီကမှာလည်းရှောင်နေတာ။ဟုတ်ကဲ့ကျေးရွာအများကြီးရှိတယ်ဒီမှာကတော့အဆင်ပြေအောင်အိပ်ရတယ်အဆင်ပြေအောင်စားရတယ်။ခလီလေးလည်းပါတဲ့အတွက်ကြောင့်လည်းခလီလေးတွေလည်းဒုက္ခရောက်တယ်၊လူကြီးတွေလည်းဒုက္ခရောက်တယ်
ငမောင်းချင်းရွာ၊လင်ငေါ့ချင်းရွာ၊လက်တောင်ချင်းရွာ၊တရက်ကန်ချင်းရွာနဲ့မကြီးကန်ချင်းရွာတွေကရွာသားတွေပေးလို့ရကိုထွက်ပြေးနေကြရတယ်လို့သိရပါတယ်။ရင်းမပင်နယ်တဝိုက်စစ်ကောင်စီရဲ့အခုလိုထိုးစစ်ဆင်မှုများလာတာကြောင့်ဒေသခံ 19,000 ဝန်းကျင်အိုးအိမ်ဆုံးခွာပေးလို့ရကိုတင်းရှောင်နေကြရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတို့ကပြောပါတယ
်။ကျွန်တော်တို့ရင်းမပင်နယ်တမကထိုးစစ်တွေဆင်လာရများလာပြီးထိုးစစ်တွေဆင်လာများလာတော့ကျွန်တော်ဒီဇော်ရီတမင်းကပြလာပြီးဒီဆိုရင်ဒါရင်းမပင်ကျေတော့မဆောက်လာကြရေးမတော်တော့လေလောက်တွေပြီးနေရပြီလေလောက်တွေပြီးရပြီမောင်းတွေပြီးရပြီခုကရွာကြီးငါရွာတော့ခုစပြီးနေရပြီလေတောင်းလေတောင်းလေရှိရယ်ပြီးရတယ်ရှိရယ်ဟုတ်အားလုံးပေါင်းဆိုတော့ဒီမျိုးမျိုးလေးအဲ့ဒီပေါ်တော့ပတော်မျိုးတော့ရှိနေပေါ့ဟုတ်ပတော်နဲ့ပြောင်းကြတော့ရှိနေတယ
်စစ်တပ်တွေရွာတွေကိုဝင်လာရင်ဒေသခံတွေပြေးလို့ရကိုထွက်ပြေးလိုက်စစ်တပ်တွေကရွာကနေပြန်ဆုတ်ခွာသွားချိန်မှာဒေသခံတွေပြန်လာလိုက်နဲ့အချိန်ချင်းစစ်ဘေးရှောင်နေကြရတယ်လို့လည်းပြောပြကြပါတယ်။စစ်ဘေးဒုက္ခသည်တွေကိုလက်ခံချွေးမွေးစောက်ရှောက်ထားတဲ့အုံတော်ချေးရွာကျောင်းနိုင်ဆရာတော်တပါးကတော့ပြီးခဲ့တဲ့ရက်တွေမှာစစ်ဘေးရှောင်တွေအများပြားရောက်လာကြပြီးရေရှင်မှာစားသရိုက်ကပြက်လက်မှုနဲ့ကြုံလာရနိုင်တယ်လို့မိန့်ကြပါတယ်
။ငါရတဲ့ကာလာပြည်မှာဒီလိုမှပါလာတဲ့စားသရိုက်ခါပြီးလဲဒီလိုမျိုးချေးရွာကနေတော့ဝိုင်းဝန်းပြီးတော့ချေးဘေးချောင်းလေးကိုပြုံးမှုပြီးပြီးချောင်းချောက်တဲ့ထိုးသူဝဲကျော်ရည်မျိုးနဲ့ရဲ့လောက်ဆန်းမှရှိတဲ့လွာရည်ရဲ့မှာလာရောက်ပြီးတော့သူတို့ရဲ့ပေါ်ပြီးတောင်းသားတွေဖြစ်တဲ့သူတို့ရဲ့နေရာမျိုးတွေတော့ပဲပြီးမယ်လေလာရောက်ပို့ဆောင်ပြီးတော့အခုမျိုးတွေပြီးတယ်ထိုးပြီးတော့လည်းရည်ရှည်မှကြရင်နည်းနည်းလေးချေးဘေးချောင်းလေးအတွက်စားနပ်ရေးခါလုံလောက်မှုတွေနည်းနည်းလဲလာလိမ့်မယ်လို့ဒီလိုကတော့သွားစားကြည့်ရအောင်
အုံတော်ချင်းရွာမှာကစစ်ဘေးရှောင်ဥယျာဉ်တစ်ထောင်လောက်ရှိပြီးအဲ့ဒီအထက်မှာနာမကျန်းဖြစ်နေတဲ့သူတွေက73ဦးလောက်ရှိပါတယ်။စစ်ဘေးဒုက္ခသည်တွေတနည်းတခြားပိုများလာနေပြီးနေထိုင်ရေးအပြင်အစားအသောက်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါအခက်အခဲရှိနေပါတယ်။လက်ရှိမှာစားသုံးစီနဲ့ဓာတ်ဆီတွေပြက်လက်နေပြီးစားနပ်ရိက်ကလည်းအတော်လေးအခက်အခဲဖြစ်နေတယ်လို့အဲ့ဒီရွာမှာစစ်ရှောင်အကူအညီပေးနေသူတူကပြောပါတယ်
။ရွာရဲရောဘုံကြောင်နေရောစာလင်ကြောင်နေရောအကုန်လုံးအပြည့်ပါပဲမဆမအောင်ဒီမှာတော့တောင်ပဲရွာမှာရောထားသားပါကြီးကတော့ရည်ကြီးဆိုတော့ဆင်မပြေနိုင်ဘူးကြာအခုကခြီးပြတဲ့အဝါလေးခက်ခဲပြုံရရကြာအားလိုက်ချာတော့ခက်ခဲပါလေတော်တော်လေးခက်ခဲပါလေ
ရင်းမပင်နယ်မှာစိဘေးဒုက္ခသည်တွေအတွက်အလူရှင်တွေမရှိသလောက်နှဲပါနေပြီးအစာအသောက်အဝတ်အထည်အပြင်စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေကြသူတွေကပြောပါတယ်ရှင်
ရင်းမာပင်အနီးစစ်ဆင်ရေးကြောင့်ဒေသခံထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA ကနေဒီဇင်ဘာလ23ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးမယ့်အထက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာအရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာနိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေကပိုပြီးတော့မှပြင်းထန်လာနေပါတယ်။အလားတူပဲဒီဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေအပေါ်မှာလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပိုတိုလှုပ်ဆောင်လာနေပါတယ်။ဒီသတင်းပတ်ရဲ့သတင်းတော်မတ်စုအစီအစဉ်မှာမရေးတနာကျော်တင်ပြထားတာနားဆင်ပါရှင
်။စစ်စစ်အာဏာသိမ်းပြီးတဲ့နောက်ဆယ်လကျော်ကြာလာချိန်မှာတော့နိုင်ငံတွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာသလိုစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားသူတွေပေါ်ကလည်းစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှိမ်နှင်းတာတွေပိုတိုလှုပ်ဆောင်လာနေပါတယ်။ပြည်ထဲမှာစစ်တပ်နဲ့အာဏာရှင်ဆန့်ကျင်သူတွေကြာတင်းမာလာတဲ့အချိန်တွေဘလောက်ထိရောက်နေပါလဲ။နိုင်ငံတကာကရောဒါနဲ့ပတ်သက်လို့ဘလို့တုံ့ပြန်ပြောဆိုပါလဲ။ဒီဒီဘက်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ပိုင်းတုန်းကချင်းမြနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာချစ်တဲ့ဆန္ဒပြနေတဲ့ရန်ကုန်လူထုတပိတ်စစ်ကြောင်းကိုစစ်တပ်ကကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့တနက်နဲ့ပြစ်ခတ်ဖြိုခွင်းဖမ်းဆီးခဲ့ပါလိမ့်။စစ်တပ်တုံးဒဘယ်ကပ်ကားတစ်စီးနဲ့ဆန္ဒပြလူအုပ်ထဲကိုအရှိန်ပြင်းပြင်းဝင်တိုက်သွားပြီးတော့လူတချို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့တပ်ပုံတွေလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်
။ကျွန်တော်တို့ဒီဆန္ဒပြပွဲရာအခုလိုလုံလိုက်နေလေရက်သွားမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံကြီးကအခန်းကဏ္ဍမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲ။ကျွန်တော်တို့လူချင်းတဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
။ငင်းချင်းစွာဆန္ဒပြတဲ့သူတွေကိုတက်ဖြတ်မှုဟာအခြေခံလူခွင့်ရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာဆွေးခွင့်ကိုချိုးဖောက်မှုဖြစ်သလိုထိမ့်သိမ့်သိမ့်သိမ့်ရှိကြဖို့နဲ့ဆွေးနွေးကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုလည်းရှင်းရှင်းလင်းလင်းအာခံလိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမနာသန်ဘာလာခရစ်စနန်ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်သင့်ခံနိုင်စရာမရှိဘူးလို့ပြောထားတာပါ။တခါနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုနိုင်ငံကျယ်ကျုံးနဲ့ထောင်ထဲနှစ်နှစ်ချမှတ်ထားတဲ့ပုံမှာလဲကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်။အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျန်ဆာကီကစစ်အာဏာရှင်ရဲ့လုပ်ရဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောပါတယ်။တိုင်းဒေသလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSG ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အမြင်သဘောထားကိုပြောပြပါလိမ့
်။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံအခြေအနေကတော့အမှောင်မိုက်ဆုံးတော့အခြေအနေအခက်ခဲဆုံးအကြက်တဲဆုံးအခြေအနေကိုကျွန်တော်တို့ရောက်သွားပြီလို့အတူကျွန်တော်တို့ရှုမြင်ပါတယ်။စစ်ကောင်စီတွေကဒီနေ့ CCTV ကိုရန်သူတွေတပ်မှတ်ပြီးတော့စစ်ချင်းတွေကအကြမ်းဖက်လို့ရတယ်ပို့ပြီးတော့မှဆောင်ရွက်လာတာဒီဟာကျွန်တော်တို့တိုင်းပြည်အတွက်အဖြစ်မဟုတ်သလိုစစ်ကောင်စီအတွက်လည်းဖျက်ပါမှုဆိုတာတော့ကျွန်တော်သတိပေးပြောကြချင်ပ
ါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားခရီးပြင်နေတဲ့မေလာကစတင်ပြီးတော့တိုက်ပွဲပေါင်း100ထက်မနည်းရှိလာပါပြီဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့ဒုတက်သော KNY ပြည်သူ့အင်အားစုကထုတ်ပြန်ပါတယ်ဒါ့အပြင်ဒီမော့ဆိုမျိုးနဲ့ဖဲကုံလွိုက်ခေါ်နဲ့ဘရူဇိုမျိုးတွေမှာရှိတဲ့လူနေအင်ဂျင်900ကျော်ပါပျက်စီးခဲ့ပါတယ်။ဒီပျက်စီးမှုတွေကဒီမော့စ်ကွန်မြို့နယ်ထဲမှာတိုက်ပွဲတွေစတင်ခဲ့တဲ့မေလ22ရက်နေ့နောက်ပိုင်းကလေးကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ KNY လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်
။
ဘာရယဆောရတော့ကျွန်တော်ဟို၆လုံးပါเนาะကျွန်တော်ဒီကက်တလစ်ကနေကတော့၅လုံးဖြစ်တယ်နေ့ခေတ်ကျန်ကတော့၃လုံးပါเนาะဒါကတော့ဒီဟိုလက်နေကြီးဖြစ်မှာလဲဘာရယအဆောက်ဖြစ်ပါเนาะအခြေကတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရတာကငါနဲ့20ပါကျစီတော့เนาะဟိုနေရာနဲ့20ကျော်က ပြည်စည်းခဲ့တဲ့အစအုံပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့စီးရေးရှာတို့ကစီရင်ထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကတော့သူတို့ရဲ့အဆိုချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့စီရင်တွေထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာလူနေအိမ်ဆယ်လုံးကယားပြည်နယ်မှာ၃လုံးပြည်စည်းခဲ့တယ်လို့စစ်ကောင်စီအစင်းမှာဖော်ပြထားတာပ ရှိပါတယ်ကျွတ်ကျော်အင်အားတွေကိုအဲ့ဒီမှာအင်အားသုံးရှင်းလင်းနေတဲ့ပုံမှာကုလသမဂ္ဂလူခွင့်ရရှိတွေကဝေဖန်နေတဲ့အကြောင်းပါပဲဒီစမလာ6ရက်တနင်္လာနေ့တော့ကတော့လှိုင်းသာရမြို့နယ်6ရက်ကွယ်မှာရှိတဲ့ဝေဖြိုးဟင်းဈေးကိုဖြိုးဖျက်ဖြစ်ခဲ့ပါတယ်အဲ့ဈေးကလှိုင်းသာရမြို့စတီကလေးကရှိခဲ့တာဖြစ်ပြီးတော့ဈေးနဲ့ဈေးပတ်ဝန်းကျင်မှာရှိတဲ့နေအိမ်တွေကိုလည်းဆယ်ရက် ကျွန်တော်တို့တိုင်းပြည်နိုင်ငံအခြေအနေရတော့အမှိုက်ပုံနာကကျူးကျော်ရက်ွက်တစ်ခုကိုလည်းအဲ့ဒီနေ့မှာပဲအပြစ်ဖြစ်ပေးရမယ်လို့စစ်ကောင်စီရဲ့စီရင်တရားဌာနကအတိပေးစာပေးပို့တာပါကျူးကျော်ရက်ွက်ဆိုမယ်လေဒီနေရာတွေကိုသူတို့ဝယ်ပြီးတော့နေထိုင်ခဲ့ရတာဖြစ်ပါတယ်နောက်တစ်နေရာကိုချက်ချင်းပြောင်းရွှေ့ဖို့အခက်အခဲတွေရှိနေတယ်လို့အဲ့မှာနေထိုင်တဲ့သူတွေကပြောပါ
ကျွန်တော်တို့မြန်မာပြည်သားတွေကျွန်တော်မှတ်ပုံနေနဲ့မြန်မာပြည်ကြီးဒီလိုကြီးကနော်လူတွေပြီးတော့မြန်မာမျိုးကနေမောင်းဖို့ရတဲ့အဆင်ဆိုတာကြီးကနော်ခါးပြီးတယ်မြို့တော်တန်ရှင်ရေးဆိုတဲ့အကြောင်းပြချက်နဲ့ကျူးကျော်အင်ယာတွေကိုရှင်းလင်းနေရဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်ရာရောက်တယ်လို့ကုလလူ့ခွင့်ရေးအရာရှိတွေကဒီရက်ပိုင်းနဲ့မှာပဲပြောထားတာပါဒါတွေကိုချက်ချင်းရက်တက်
ဒီလိုမျိုးပြည်ရဲမှာဒုက္ခပေါင်းစုံနဲ့ရင်ဆိုင်နေရပေမဲ့လေစစ်ကောင်စီနဲ့အာဏာရှင်ဆန့်ကျင်သူတွေကြကပြည်ပခါတွေကတော့ပြီးဆုံးသွားမဲ့ပုံမတွေ့ရပါဘူးရှင်ကျမဣတနာကျော်ပါ
မြန်မာနိုင်ငံတွင်စစ်တပ်ကနေအာဏာသိမ်းပြီးတော့ဆယ်လအကြာဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမဲ့ရေးတနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ် အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအတည်ပြုခဲ့တဲ့လယ်ယာမြေဥပဒေတွေကိုပြန်လည်ရုပ်သိမ်းရေးလယ်သမားတွေရဲ့တနှစ်ကြာဆန္ဒပြတောင်းဆိုမှုကအောင်မြင်ခဲ့ပြီးတဲ့နောက်အခုတော့လယ်သမားတွေအိမ်ပြန်နိုင်ကြပါပြီဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်စုစည်းတင်ပြထားတာနားဆင်ပါရှင်
အိန္ဒိယလယ်သမားတွေရဲ့တနစ်ကြာဆန္ဒပြပွဲတွေကိုအဆုံးသတ်ပြီးခဲ့တဲ့စနေနေ့ကစလို့ထာနေပြန့်နေကြပါပြီ။ပြီးခဲ့တဲ့နှစ်ကအတည်ပြုခဲ့တဲ့ဈေးကွက်စီးပွားရေးကိုဦးစားပေးတဲ့ပြည်ပြောင်းလဲရေးကြောင့်သူတို့လယ်ယာမြေနဲ့အသက်မွေးဝမ်းကြောင်းအပေါ်ထိပါးလာမဲ့ရေးဆွေရင်ခြင်းနဲ့လယ်သမားတွေကမြို့တော်ဒီလီရဲ့ဝေးပြေးလမ်းမကြီးတွေမှာစခန်းချချက်ပြုတ်စားတောက်ပြီးတစ်နှစ Tedrigo, Shasha Baba shall be gabby, lay am ye ubri, don't google, yo dimbo, some piak kerajao, lay the madri ye, umbwele pipari. Banjabineka, lay the ma, cani singaro, so yago, jesu de madre, de. ਬਈ ਸਰਕਾਰ ਨੇ ਸਾਡੀਆਂ ਮੰਗਾਂ ਮਾਲੀਆਂ ਜੀ ਬਹੁਤ ਖੁਸ਼ ਜਨਰੋ ਟਾਂਸੂ ਛੇਟਰੀ ਕੋ ਸੂਯਾ ਕਾਤ Pogalika Gomanide Wea Logan Gwen Pugo Jiwera Pipade. India Luye than the town Donya Jorema Dombo Naponga Lea Longangu Miko Logan Satau Jara Pipade. Pupin Piang Lay to Ubidi Lua De Lu Suyaka Piobi Mele, Lethamar Rigaro, Siboye Long Anji Rie, Chele, Kayame Yego, Suyin Town, Piosu, Santin Chara, Pipadi. A Kuro Winjijo Narendra Moody Becca, Lethamar Rie Down Suche Dai, Ubidi Drigo Yok Dimbo, No Wimbala, Sakuyeni, Tauchani Ma, Sumpia Jinya Badi. Di Sumpia Chepo Male, Drita Nita Duri, Shibadi. Let the Mati Jigranha attach Shibabi.
This kept Han Mati Hoker.
Nangaya Winjito looked at Matuga, Anna Shantiaulu, Pumu, Kebade. Let the Marigo, a jumper, Wadi Dui, Pakistan Rene, the Chan Name Musu, Domnum Kovare, Genoruha, Dilu Luri, Luka Yusage, Pajang, Shum, Biki, Yadles, Ro, Jiko Puriga, Nila Dilate, Digani, Net Hochin, Niraba, Luka, Piotaraba. အသက်60ချောင်းနှစ်အရွယ်လေသမားကြီးနာဂျင်ဒရာစင်ကတော့လေသမားတွေဟာဒီမိုကရေစီကိုကယ်တင်လိုက်တာလို့ပြောပါတယ်ကျွန်တော်ကစာမျက်နှာကြည့်ပြီးဩစ်ပြတ်တင်အရှောင်းမပေးတက်ခိုက်ခဲ့မှုဟာလူလူရှိမှဥညွတ်ခဲ့ပါပြီတဲ့ဒီလေသမားတွေဟာဒီမိုကရေစီကိုကာကွယ်ခဲ့တာပါဒါဟာဒီမိုကရေစီမဟုတ်ဘူးဆိုရင်ကျွန်တော်တို့အနေနဲ့လှုပ်ရှားတောင်းဆိုခွင့်သာမရှိဘူးဆိုရင်အခုလိုအောင်ပွဲခံနိုင်မှာမဟု ਸਨਾ ਪਿਆ ਵੇ ਤੁਰੇ ਕੋ ਤੱਪਿਆ ਮੂਹਾ ਅਚੇ ਗਾਂ ਲੋ ਖੁਏ ਕੋ ਛੋ ਪਾ ਦਾ ਨਾ ਕੋਵਿਡ-19 ਕਬੀ ਯੋਗਾ ਟੈਂਪੀਨ ਡੇਲੀ ਮਿਊਰੋ ਅਪੀ ਮਾ ਫਿੱਤ ਲੂਨੀ ਟਾਈਮ ਪੀ ਸਨਾ ਪਿਆ ਕੇ ਚਾਇਆ ਦਾ ਮਾ ਟਾਂਸੂ ਚੇ ਟੁਈ ਮਿਆ ਗੇਂ ਤੇ ਸੋਂ ਗਿਆ ਤੁਰੇ ਕੋ ਪਿਆਂ ਪਿ
ပြီးဆေးရုံလျှောက်သွားခဲ့တဲ့အသက်50ငါးနှစ်အရွယ်လေသမားတယောက်ကစန္ဒပြဝင်မအောင်မြင်မချင်းမပြန့်နဲ့လို့သူ့ရဲ့နောက်ဆုံးအချိန်မှာပြောခဲ့တာကိုသတိရနေစေပါလို့သူကပြောသွားတာပါ။ ပန်းချပြင်းတဲ့ကရွာသူကြီးဓာပင်ဓာပါစင်ကတော့စာနာပြပွဲကာလအတွင်းအခက်အခဲတွေကိုအခုလိုပြောပြပါတယ်။စတာတကသည်ပစ္စည်းလုံးဘောဒီကစီတော်စာပိုင်းမှာတိတ်ပြီးတော့ခက်ခဲပါတယ်တဲ့။အင်နာမရှိလို့ဓာပေမဲ့အလှူရှင်တွေကလှူချလို့ယာယီအင်နာတချို့စောင့်နိုင်ခဲ့တယ်။အင်နာသေးသေးလေးမှာလူတရာတရာ90လောက်အတူမျှဝေတုံးခဲ့ချရပါတယ်တဲ့။အခုတော့မိုဒီကဥပဒေတွေကိုပြန်ယုတ်သိမ်းလိုက်ပြီဆိုတော့အားလုံးပဲပျ
လွတ်တော်မှာနိုဝင်ဘာလ30ရက်နေ့ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လေသမားတွေကဆန္ဒပြတဲ့နေရာတွေကနေချက်ချင်းမပြောင်းကြသေးဘဲဆန္ဒပြသူတွေအပေါ်ရာဇဝတ်မှုဆွဲချက်တွေရုပ်သိမ်းပေးရလို့ကိစ္စတွေကိုထပ်ပြီးတောင်းဆိုခဲ့ကြပါတယ်။လေသမားတွေရဲ့ဒီတောင်းဆိုချက်တွေကိုသုံးသပ်ဖို့အစိုးရကကော်မတီတစ်ခုကိုပြီးခဲ့တဲ့ကြာသပတေးနေ့မှာထပ်ပြီးတော့ဖွဲ့စည်းပေးခဲ့ပါတယ်။ပန်ချက်ပြည်နယ်ကလေသမားဂူရင်ဒါစင်းဘန်ကူးကတော့ဆက်လက်ဆောင်ရွက်သွားမယ့်ကိစ္စတွေရှိနေသေးတယ်လို့ပြောပါတယ်
။စားတဲ့ थोड़े बहुत काम अधूरे
ਨੇ လေယာထွက်ကုန်တွေအတွက်အနည်းဆုံးဈေးနှုန်းသတ်မှတ်ချက်အသေးချရစေရည်လို့ကိစ္စတွေကတော့နောက်ဆုံးကျနေသေးပြီးဆက်ပြီးတော့လုပ်နေသေးပါတယ်။လေသမားပြည်ရဲ့ဆန္ဒပြပွဲတွေဟာအများစုငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာမျိုးလည်းရှိပါတယ်။ဇန်နဝါရီလ26ရက်နေ့မှာလေသမားတွေကနယူဒေလီရဲ့သမိုင်းဝင်နှစ်ပေါင်း400တက်တန်းရှိတဲ့ Redfort ရှေးဟောင်းခံတပ်ကိုစီးနင်းဝင်ရောက်ခဲ့ကြတာမှာအ ਨੇ ဆုံးလေသမားတအုပ်တည်ဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလဆန္ဒပြပွဲတွေအတွင်းတီချောင်းကြံစီမှုစောင်းတွင်ရာသီဥတုနဲ့ COVID-19 ကပ်ပြေးရောဂါတွေအတွင်းဆန္ဒပြသူ900ကျော်သေဆုံးခဲ့ရတယ်လို့လေသမားခေါင်းဆောင်တွေကပြောဆိုပြီးအစိုးရဘက်ကမိသားစုတစုကိုဒေါ်လာ9000လောက်ရောချေးပေးဖို့လဲလေသမားခေါင်းဆောင်တွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့တက်တက်ရောင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ဒီသတင်းပတ်မှာတော့တင်ထောက်ကူဆက်ရုပ်ကလေးတွေအကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာစစ်ပွဲတွေကြောင့်ထွက်ပြေးနေကြရသူအပါအဝင်အကူအညီလိုအပ်နေတဲ့သူတွေကို ကူညီဖို့အတွက်ရမုံငွေရှာတဲ့အွန်လိုင်းလေလံပွဲကိုနိုင်ငံတကာရောက်နေတဲ့အနုပညာမြန်နိုးသူတွေကစီစဉ်ပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကအနုပညာရှင်တွေရဲ့ပကြီးပပုအဆိုအကအနုပညာဖန်တီးမှုမျိုးစုံကိုအွန်လိုင်းပေါ်မှာဘလို့ပုံစံနဲ့လေလံဆွဲတယ်လဲဆိုတာကိုမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
COVID ကရောဂါဖြစ်နေချိန်နဲ့ဆရာနာတိမ်ထားချိန်မှာပွဲထုတ်ပြသဖို့ခက်ခဲနေတဲ့မြန်မာနိုင်ငံကအနုပညာဖန်တီးမှုတွေကိုနိုင်ငံတကာရောက်အနုပညာမြတ်နိုးသူတွေကစုစည်းပြီးတော့အွန်လိုင်းပေါ်မှာလေလံတင်ရောင်းချပွဲလုပ်နေပါတယ်။ပကြီးဘဘူးတာမကအစုအကစတဲ့အနုပညာဖန်တီးမှုမျိုးစုံကိုစုစည်းပြီးတော့တချို့က American ပြည်ထောင်စုနယူးယောက်မြို့ကဂျိမ်းလွန်ဘတ်ဂယ်လာရီပြကမှဒီဇင်ဘာ9ရက်ကနေစတည်းရန်ဒီအထိပြသခဲ့ပါတယ်။တချို့ကိုအွန်လိုင်းပေါ်မှာလေလံဆွဲရောင်းချရမုံငွေရှာနေတာဖြစ်ပါတယ်။
အခုလိုအနုပညာရှင်တွေရဲ့အနုပညာပုံစံအစုံကိုအွန်လိုင်းမှာရှောင်ချတဲ့လေလံပွဲဘယ်လိုဖြစ်လာတယ်လဲဆိုတာကိုအွန်လိုင်းလေလံပွဲကိုစီစဉ်သူတယောက်ဖြစ်တဲ့စုကအခုလိုပြောပြပါဗျာ။အဓိကမှာဒီမှာကိုဗစ်ကြောင့်မို့လို့ဒီဆရာနာရှင်ကြောင့်မို့လို့အရင်များကြီးပဲအလုပ်ကနေထိခိုက်တယ်။တော်တော်များများမှာလည်းစာဝင်တွေခက်ခဲလာရေပေါ့နော်။အထူးသဖြင့်အနုပညာလက်ရာရေဆို လက်ရောက်ချမှတ်ပြနိုင်အောင်ဖြစ်နေရေပေါ့နော်အဲ့တော့ကျွန်တော်တို့အဓိကအဲ့ဒါကိုအကောင့်ထဲပို့ပေးခြင်းနဲ့တကယ်သူတို့ရဲ့အနုပညာတန်ဖိုးတွေကိုကမ္ဘာကိုချပြခြင်းနဲ့ရည်ရွယ်ချက်နဲ့စတော့ဒီမှာဒီထဲမှာရှိရဲ့အနုပညာသမားတွေကိုတော့ဆက်သွယ်ပြီးတော့သူတို့စီကနေပြီးတော့မှပေါ့နော်ဒီသမားတို့ကိုယုံကြည်ပြီးတော့ဒီနိုင်ငံသားမှာဟိုပို့ပြီးတော့ရောင်းပို့ကိုလက်ခံတဲ့သူတွေကိုကျွန်တော်တို
ဒီအချက်တွေကလည်းအဲလေစုတန်းချင်တာရှိရခါကြောင့်မလို့ကျွန်တော်ကအွန်လိုင်းဖောင်နဲ့လူချင်းတဲ့သူတွေလှူလို့ရအောင်လို့လည်းဒီ
ဒီအနာရှင်စကြံရင်မှာပါတဲ့သူတွေအချင်းချင်းယုံကြည်မှုလိုပဲပြောမှာပေါ့နော်အကုန်လုံးကဟိုတရာတရားလက်ထက်တန်တယ်ယုံကြည်ကြည်နဲ့ပဲသူတို့ရဲ့လက်ရာကိုလှူတန်းပြီးတော့ဒီလေလံဆွဲခွင့်ကိုပြုတ်ရခါကတော့တွေ့ရတယ်ပေါ့နော်ခါကြမှာအချင်းလဲအံ့ဩမိရဲ့အဲ့ဒါကိုတော့အကုန်တော်တော်လေးလဲဟိုလေးစားပါရဲ့အကုန်အဲ့အမှုပညာရှင်တွေကိုဒီလိုမျိုးလှူဒါန်းတဲ့အမှုပညာရှင်တွေအကုန်လုံးကိုလဲ
အနုပညာလို့ပြောရခါမှာပကြီးတစ်ခုတည်းမဟုတ်ဘဲနဲ့ဒီဘဘူးလက်ရပါမယ်အဆိုလက်ရပါမယ်အကလက်လက်ရရရှိမယ်ပေါ့နော်ဆိုတော့ကျမတို့ကအဲ့နဲ့ဒီအကုန်လုံးပေါ့နော်သူတို့ဟိုနှစ်သက်တဲ့သူတို့ဟိုကျွမ်းကျင်တဲ့အနုပညာကိုကျမတို့ဆီမှာဆပ်မစ်လုပ်လို့ရတယ်လှူဒန်းလို့ရတယ်ပေါ့နော်
မြန်မာရဲ့ဒီဖန်တီးမှုပေါ့နော်အများသောအားဖြင့်ကတော့မြန်မာအနုပညာရှင်တွေဖန်တီးမှုတွေကိုအခုလိုမျိုးအွန်လိုင်းကနေလုပ်မယ်ဆိုပြီးတော့မိတ်ဆက်တဲ့အခါမှာကိုဟိုလူတွေရဲ့စိတ်ဝင်စားမှုတုံ့ပြန်မှုဟာရောဘယ်လောက်ထိရရတယ်လို့ပြောနိုင်လဲဘာလို့ဆိုတော့ဟိုအွန်လိုင်းပေါ်မှာဒီလိုလေလံပွဲလုပ်တယ်ဆိုတော့နည်းနည်းလေးမြန်မာတွေအတွက်များစိတ်နေသလားအဲ့ဒီပေါ်မှာတုံ့ပြန်မှုဘယ်လိုရှိ
online registration malay, the ching do jim my way, registration of the zoom account by okay.
ကျွန်တော်ကမဆုပြောသလိုပေါ့နော်ပကြီးပဖူးအစုအကအမှုပညာပုံစံမျိုးစုံပေါ့အဲ့ဒါတွေကိုအရင်စုဆောင်တယ်စုဆောင်ပြီးတော့မှဒီပွဲလုပ်တဲ့နေ့မှာ
online ပေါ်ကနေပြရခါကျတော့ဘယ်လိုမျိုးဟိုဆွဲဆောင်နိုင်အောင်လုပ်ထားပါလဲရှင်ဟုတ်ကဲ့ဟုတ်ရပဲအရင်ကောက်မှာရဲ့မှာဒီမေးခွန်းကဘာပြောမတူးဘူးပေါ့နော်လူကိုယ်တိုင်လာကြည့်ရတဲ့ဒီ online ပေါ်မှာဆိုတော့ကျွန်တော်တို့နှစ်ပိုင်းတော့နှစ်မျိုးတော့လုပ်ထားပါဘောတမတခေါ်တော့လူတွေကိုယ်တိုင်ကြည့်လို့ရအောင်လို့ New York ကဂယ်လရီမှာလုပ်ထားတာဒါတော့လူတိုင်လူလာကြည့်လို့ရရပေါ့နော်ဒါမဲ့လို့နိုင
ကျုံမျိုးကြည့်လို့ရမယ်ပြီးတော့နော်ဒါရက်ရှင်နဲ့စောင့်ကြည့်လို့ရမယ်ဒီအဒ်ဗန့်တက်ကနော်လော်ဂျီပေါ့နော်အွန်လိုင်းတက်ကနော်လော်ဂျီကိုသုံးပြီးတော့အကျွန်တော်အကျိုးစားပြီးအကောင်းဆုံးပြင်ထားပါတယ်ဟုတ်ကဲ့ဟိုအကကြီးဒီအစိုးရကိုလောက်အဲ့တော့ရီကော်ဒင်းကပို့ထားတဲ့အချိန်မှာရတာကိုခန်းစားလို့ရပါတယ်ရှင်နောက်တစ်ခုကကြတော့ဒီလေလံပွဲပေါ့နော်အွန်လိုင်းပေါ်မှာလေလံပွဲလုပ်တယ် ကျွန်တော်တို့ဒိုင်းပြည်နိုင်ငံအခြေအနေရတော့အမှောင်မိုက်ဆုံးတော့အခြေအနေလို့ပြောပါမယ်ကောင်းလုံးကိုဟိုကြီးကားရေကောင်းလုံးလူပညာလေးရတော့မြင်ရအောင်လို့တခါရေဖွင့်ချထားလိုက်တယ်ပေါ့နော်အဲ့တော့ဒီတို့ကချက်ချင်းဒီဈေးကိုပေးစရာမလိုဘူးသူကြည့်လို့ရတယ်ဒါပေမဲ့ချက်ချင်းပေးခြင်းလည်းရတယ်ပေါ့နော်ဒါပေမဲ့ဆက်စာချင်းခေါ်စရာတော့ကျွန်တော်တို့ပုံတပုံချင်းစီအနုပညာပစ္စည်းတစ်ခုချင်းစီအောက်မှ
เป็ดไปเลยอ่ะเฟซบุ๊กมันต้องบูเตตูริกาเราจมารุกับเบต้าบามาเป็ดมาเลยจมารุเดินหาไปเลยเบต้าบามาเป็ดมาเลยตัวไปอ่ะเป็ดไปเลยอ่ะเออโหแต่แกจมารุเปลี่ยนมาโซลูชันเราเปลี่ยนสายแล้วเดี๋ยวทำมีอ่ะข้อใจอ่ะจมารุออนไลน์มาจ้าตัวเลยมันนี่เราเปลี่ยนสายเราไปเลยอ่ะดีก็มันเอามาจมารุกับแต่แม้เราต้องไหนชาเชื่อไปถ่ายส่วนตัวเชื่อไป เป็ดทัดโตจริงทัดโตลอยอย่างปนเนาะแต่แม้เราส่งเพียชักกูเราจะมารู้กับที่สตองยันนี่ชนายอีสเทนไทม์ยามาลูส่วนเนาะสเลียนนี่มันแนชชั่นไหนมาปีเมื่อปนเนาะไอ้มาจะมารู้กับเสียงของเราปีเพียบีอ่ะมีอาซงซีขอทายตุกุโกจะมารู้กับเวนาลูตั้งมาบีอ่ะไอ้ลูกโอ้เนสัตว์เอบีอ่ะดีไปจีโปสังยีนูบินาโอปนเนาะดียังเว็บโอโก้สับสื่อสื่อนิวตามมาบ้าเก๋ เป็นยังไงกันเว็บเพียบๆอินเทอร์เน็ตออนไลน์บอกมาอารมณ์ใช้สถานในเคจิมานี่เป็นยังไงก็ต้องชาบีรอยามานุบยันยาเชนวิเอเลียริโกเปิดทบทวนสิ่งกุยยาเกล้าเพียเดลุเลลีแลมเวสซีเซนตุสุกับเบียวาร์เร่คุณลุงนุบยันยาเลียริโกออนไลน์ลีแลมเวสลูกเดอจ้วยจูมีจ้วยมีอาชีพยาวาร์เร่เดลุงยูออนไลน์อีเวนต์ลุลายาดูจังคุณลุงบ้านในวิวเนี่ยกูมีมาบีโอปูบีโออายุสั้นมีเอชมาตัวตัวเล็กกับปูบีโอมีมาบีมาชีเอเลียมีมาบีจูบีได้มาชีเอสวันนี้โอ้ดีอน ก็มีเนี่ยทุกทีอาณาชินตอนนั้นยิ่งมาโอ้คณะฟันเรสเดี๋ยวเราจะเข้ามาพี่มาพี่ดูพี่ได้เช่นเช่นแม่ดังเอาไปเท่าปันเนี่ยจ้าละรอบลูกคนเลยลูกเชนและพี่แม่หลายบ่แม่กูจ้ารอบอินเทอร์เนชั่นแนลตั้งแต่ออเดียนส์ก็ชาละไหนเนี่ย
แต่แกไม่มาดีโอเลยเช็ดเดไม่มาดีโอเลยกูจีนไม่มาบล็อกกูอ่ะแม่เลยมันตีนี่ทั้งงานจ้าได้โอ้นั่งงานเด็กก็มาชิ่งเนี่ยดูเหตุอะไรถ้าก็ตัวด้วยหัวโก้เลยอนุปัญญาพิเศษกูมีอนุปัญญาพิเศษเลยอยากรู้อะไรเช็ดเดด้วยจังหวะนี้ถ้าเป็นนิสัยการอ่ะมีอะไรเสียรู้จังหวะนี้ไหมเรื่องเป็นมาช่างยาเร่งวิริโกยามานั่งงานก็กูยิ่งรู้อันนี้เลยอนุปัญญาเชนวีเสบิดูขาดเรนเน่แต่ช้าถ้าอุปนิสัยดูเรโกกูยิ่งตัวมาพิเศษรู้เ
လက်ရာတွေကိုခန်းစားနိုင်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
အွန်လိုင်းပေါ်ကအမှုပညာပစ္စည်းလေလံပွဲတွေအကြောင်းမတ်စုမြတ်မော်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တက်တက်ရောက်သတင်းလောကအစီအစဉ်ကိုနားဆင်ရပါမယ်အမှုပညာလောကကသတင်းတူတူထထွားလေးတွေကိုစူးစီးပြီးတော့မယေးတနာကျော်ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါပေါ့ကီတာမှာအောင်မြင်ဆုံးဖြစ်နေတဲ့ကိုရီးယား K-pop ဖွဲ့ BTS ဖွဲ့တွေကအဖွဲ့ဝင်အမျိုးသားလေး9ယောက်ဆိုရှယ်မီဒီယာလူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ Instagram စာမျက်နှာမှာကိုယ်ပိုင်စာမျက်နှာအသစ်တွေဖွင့်လိုက်ကြတော့သူတို့ဒီစာမျက်နှာကိုတင်တဲ့အခါအကြောင်းအရာတွေကိုမြင်အောင်လို့သူတို့ကို follow လုပ်ကြသူစုစုပေါင်း126တန်းကျော်ပါပြီ။တနင်္လာနေ့ဒီဇင်ဘာလ6ရက်နေ့မှာ Instagram စာမျက်နှာတွေဖွင့်လိုက်ကြတာဖြစ်ပြီးတော့သူတို့အဖွဲ့တွေမှာ V ကပြည်သက်အများဆုံးရပြီးတော့တန်း20နီးပါးတည့်ရက်ထဲနဲ့ရရှိခဲ့တာပါ။ BTS အဖွဲ့ကအရင်ကတော့သူတို့တစ်ဖွဲ့လုံးရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram စာမျက်နှာ Twitter စာမျက်နှာတွေကနေပြီးတော့ပြည်သက်တွေနဲ့ဆက်သွယ်ခဲ့တာဖြစ်ပြီးတော့အဲ့ဒီစာမျက်နှာတွေကလည်းသူတို့ကိုစီမံခန့်ခွဲတဲ့ကုမ္ပဏီကပဲ깟တွေ့တာပါသူတို့အဖွဲ့ရဲ့တရားဝင် Instagram စာမျက်နှာ bts.bigkidofficial စာမျက်နှာမှာပြည့်တဲ့55တန်းခွဲရှိပါတယ်လူသုံးများတဲ့လူမှုကွန်ရဲ့
Facebook စာမျက်နှာလိုမျိုးနောက် Telephone App တစ်ခုဖြစ်တဲ့ Weverse မှာလည်းတခြား K-pop နာမည်ကြီးတို့လိုပဲ BTS ကသူတို့ရဲ့ပရိသတ်တွေနဲ့အဆက်အသွယ်လုပ်ဖို့တုံ့ပြန်တယ်။တစ်ချိန်တည်းမှာပဲ BTS အဖွဲ့သားတွေကအခုအားလည်းရရတယ်မှာရရှိအနားယူမယ်လို့တနင်္ဂနွေနေ့ကပဲကြေညာသွားတာပါ။ BTS အဖွဲ့ကနိုဝင်ဘာလအကုန်မှာ2ရက်ဒီဇင်ဘာလအစမှာ2ရက်အမေရိကန်ပြည်အောင်စုမှာဖျော်ဖြေပွဲကျင်းပသွားပြီးတဲ့နောက်အခုလိုပြောသွားတာပါ။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာမလကျင်းပမယ်ဖျော်ဖြေပွဲအတွက်လည်းပြင်ဆင်ဖို့ပြီးတော့သူတို့အဖွဲ့အတွက်စာမျက်နှာအသစ်ဖြစ်စေမယ့်တေးတပြားအသစ်တွေလည်းစပြီးတော့လုပ်ဖို့အတွက်ဒီ holiday မှာနားမယ်လို့ Big Hit Music ကပြောပါရည်။ BTS အဖွဲ့က COVID ကပ်ဘေးကြီးစဖြစ်တဲ့2020အစပိုင်းကနေကကွာလေဖြော်ပြပွဲတွေနားထားပြီးတော့အွန်လိုင်းဖြော်ပြပွဲတွေပဲလုပ်နေခဲ့တာကနေအခုနောက်ဆုံး Los Angeles မြို့မှာဖြော်ပြပွဲကိုပထမဦးဆုံးပြင်ချင်ပါတော့သူတို့ပြည်သက်တွေအထူးအားပေးခဲ့ပါတယ်။အခုသူတို့က See You in Seoul March 2020 Seoul မြို့တော်မှာမလ2022မှာတွေ့ကြမယ်လို့ Twitter မှာရေးထားပါတယ်ရှင
်။Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးတန်တာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ရှုစားခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ကျွန်တော်တို့ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
နိုင်ငံတော်တမ်ပင်ငံပုတ်ကိုတောင်ဆန်းစုကြည်ကိုဆွတ်ဆွထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့အထူးတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တဲ့ကြောင့်တရားရုံးချင်းထပ်ပေးလိုက်ပါတယ်။ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချွတ်ပေါက်တဲ့ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုဒီအမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာရုံးချင်းကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်။လာရောက်ထွက်ဆိုဖို့ကာယကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူ့ကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးသွွာလာခွင့်မပြုခဲ့ဘူးလို့သိရပါတယ်။မြန်မာနိုင်ငံအတွက်ပြည်ပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြသူတွေအတွက်အရေးတကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်အောင်အာဏာသိမ်းစစ်ကောင်စီကပိတ်ဆို့နေတယ်လို့လူ့အခွင့်အရေးလည်လာစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။လူနေတဲ့သူတွေစီအကူအညီတွေရောက်နိုင်အောင်ခွင့်ပြုဖို့ကုလသမဂ္ဂအာဆီယံနဲ့အစိုးရတွေဟာစစ်ကောင်စီကိုဖိအားပေးသင့်တယ်လို့လည်း HRW ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တောမန်ဒူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့ဒီဇင်ဘာလ23ရက်ကနေ19ရက်နေ့ထိသွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။လူ့ခွင့်ရေးအထူးကိုယ်စားလှယ်တောမန်ဒူးဟာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာကိုဒီကနေ့ရောက်ရှိသွားပြီးအဲဒီကနေ့မှကောက်ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေအပြင်မကြသေးခင်ကရိုဟင်ဂျာတွေရွှေ့ပြောင်းနေထိုင်ကြတဲ့ဘာစန်ချာကျွန်းတို့ကိုသွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂအရာရှိတွေအရာဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံသွားမှာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာတရားရုံးအစီအစဉ်မှာတင်ထားတဲ့ရိုဟင်ဂျာလူမျိုးတွေတပ်ဖြတ်မှုမှာပူးပေါင်းပါဝင်ကြောင်းကြေညာဖို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကိုဘာမာကမ်ပိန်း UK အဖွဲ့ကတောင်းဆိုလိုက်ကြပါတယ်။နိုင်ငံသားရေးဝန်ကြီး Liz Truss ကိုအဖွဲ့ဝင်660ကဒီကနေ့စာပေးပို့တောင်းဆိုလိုက်ကြတာဖြစ်ပါလေခင်ဗျာ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာဏာသိမ်းထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်နိုင်ငံရဲ့ဩဇာလွန်မှု COVID-19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ပထမဆုံးခီးတစ်ထောက်ဖြစ်အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါလေခင်ဗျာ
။တနင်္လာနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Elias နဲ့ Jonathan Kamin တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီကနေ့ညအတွက်အစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has